မောင်စုခင်ဗျာငင်းချမ်းကြီးအတွက်အဓိကရှိနေတဲ့အခက်အခဲကတက်မတော်ပိုင်းကသဘောမတူမှုလူတွေစုံစမ်းကြပါတယ်အဲ့ဒါဘယ်လောက်ထိမှန်ပါလဲခင်ဗျာ
လုံးလုံးစေတော့အဲ့ဒါတော့အဓိကကျတယ်ဗျအမရဘက်ကသဘောမတူတာတော့2015 SCA ထိုးလွှင့်လာလေ AA ကုတ်ကန့်ပလောင်ဒီသုံးဘွဲ့ကိုတက်မတော်ကသဘောမတူခဲ့တာဒလို့ဆိုမှလည်းမြောက်ပိုင်း9ဖွဲ့နဲ့ပတ်သက်လာတဲ့အခါသူတို့က NCA လက်မခံဘူးလို့ပြောလိုက်တဲ့အခါမှာပို့ပြီးတော့ခက်ခဲသွားတယ်ဒါပေမဲ့အရင်းငံရပြောမယ်ဆိုလို့ရှိရင်တော့ဒီသုံးဘွဲ့ကိုလက်မခံတာစတာဗျဆိုတော့ကျောင်းဆက်လက်မခံပြင်းစားများပါနေတဲ့အဖွဲ့အင်းနဲ့ပြစ်ခတ်မရနိုင်သေးရင်ဒီခေတ်ရစီရဖြစ်မှာမဟုတ်ဘူးဗျ
။ဟုတ်ကဲ့ဆိုတော့ငင်းညာရေးဆွေးနွေးပွဲအတွက်တက်မတော်ကိုအဓိကဆုံးဖြတ်ပိုင်ခွင့်ပေးထားသလိုလည်းဖြစ်နေတာပေါ့လေ။သူရဲ့အခန့်ကဏ္ဍကသိအရေးကြီးနေတဲ့ဆွဲသဘောမျိုးဖြစ်နေတယ်။သူ့အခန့်ကဏ္ဍကိုရှင်းချဖို့ဆိုရင်လည်းပဲဖွဲ့စည်းပုံနဲ့ကိုသွားပြီးတော့တိုက်ရိုက်ညှိနေရောဟုတ်ပါရဲ့နော်
။တစ်ဖက်ကတော့ဖွဲ့စည်းပုံနဲ့ညှိနေလဲဆိုင်နေဗျ။တစ်ဖက်ကလည်း NLD အစိုးရနဲ့တက်မတော်နဲ့ဘလောက်ညှိနှိုင်းနိုင်လဲဆိုတဲ့အခြေအနေပေါ်မူတည်ပါလိမ့်မယ်ခင်ဗျာ။
ဟုတ်ကဲ့ဆိုတော့ကျွန်တော်ကအဲ့ဒါကြောင့်ငင်းချမ်းကြီးအပြစ်ဝရဖို့ဆိုတာကတော့အလှမ်းဝေးအောင်ပဲအဲ့ဒီလောက်ထိမျှော်လင့်ရင်ကတော့သိပ်မျှော်လင့်ချက်မြင်မလွန်ရကြမယ်ဒီအချိန်ထဲမှာဆိုတော့ကျွန်တော်ကဘယ်အဆင့်နဲ့တွက်ချင်လဲဆိုတော့ငင်းချမ်းကြီးလက်မှတ်ရေးထိုးတဲ့သဘောတူညီချက်မရသေးသည့်တိုင်အောင်အပြစ်ခတ်တနိုင်ငံလုံးမှာသနတ်သက်မကြရအောင်တိုင်းရင်းသားတွေစစ်ဘေးဒဏ်ကြောင့်ဒုက္ခမရောက်ရအောင်စီးပွားရေးမဖွံ့ဖြိုးတာတွေကိုဖွံ့ဖြိုးဖို့လုပ်နိုင်အောင်အပြစ်ခတ်ရစရေးဖြစ်နိုင်မဲ့အခြေအနေကိုကျွန်တော်ဆက်ပြီးတော့မေ့ကြည့်ပါရစေ။နင်းချမ်းရေးထက်တစ်ဆင့်လျှော့ပြီးတော့ကဘာမှာလည်းပဲဒုတိယကဘာစစ်ပြီးကြတဲ့ကအပြစ်ခတ်ရစေးရေးတာလုတ်ခတ်ပြီးတော့နင်းချမ်းရေး treaty မချုပ်ဆွနိုင်တဲ့နိုင်ငံတွေရှိနေကြတာပါပဲ။ဆိုတော့မြန်မာနိုင်ငံတွေမှာအဲ့လိုဖြစ်နိုင်မဲ့အလားအလာကိုရှိပါလားခင်ဗျာ။နင်းချမ်းရေးမဟုတ်သေးပဲနဲ့အပြစ်ခတ်ရစေးရေးဟု
တ်ကဲ့။အပြစ်ခတ်ရစေးရေးနဲ့ပတ်သက်ပြီးပြောရင်အခုအပြစ်ခတ်ရစေးရေးမလို့ရသေးတာ၄ဘော်ပဲရှိတယ်ခင်ဗျာ။အဲ့ဒါတော့ KIA ကုကံပလောင်တန်းပလောင် DNA လေးနဲ့ AA ဖွဲ့တွေပဲဖြစ်တယ်။အဲ့ဖွဲ့ရင်အပြစ်ခတ်ရစေးလုံနိုင်မလားဆိုတာကတော့အစိုးရဘုံမူတည်ရခင်ဗျအစိုးရဆိုတော့ခုနကတော့တက်မလို့အစိပ်ပိုင်းတစ်ပိုင်းဖြစ်တာပေါ့နော် NRPC ထဲမှာအဲ့တော့သူတို့၄ဘွဲ့နဲ့လုံနိုင်ရင်အပြစ်ခတ်ရနိုင်ဒါပေမဲ့လောလောဆယ်မှာကအေနဲ့ပလဝမြောက်ပိုင်းမှာဦးနိုးမှာလာစမ်းနေတဲ့တိုက်ပွဲတွေစတိုက်ဖြစ်နေလို့ကျွန်တော်သတင်းတွေကြားတယ်အသေးစိတ်တော့မသိသေးဘူးနော်အဲ့တော့ဒီတိုက်ပွဲတွေကျွန်တော်စိုးရင်ကအေနဲ့ပလဝမြောက်ပိုင်းမှာဖြစ်တဲ့တိုက်ပွဲတွေကနေပြီးတော့ကချင်ပြည်နယ်ရှမ်းမြောက်မှာတိုက်ပွဲတွေဖြစ်လာနိုင်မလားလို့စိုးရင်ပါအဲ့တော့ကျွန်တော်တို့လောစအပြစ်မရက်သေးတဲ့အဖွဲ့၄ဘွဲ့ပါနော်ဘိုင်လိုထရီမထွားသေးဘူးပေါ့ဟ
ုတ်ကဲ့
နော်ဒါပေမဲ့ကျွန်တော်တို့အဖက်မှာလည်းပဲဘိုင်လိုထရီထိုးထားတာ SSPB ရှိတယ်ကနော်ဒါပေမဲ့ SSPB နဲ့မှလည်းတော့ပြဿနာကြီးရှိတာပါလဲဆိုတော့ဟောဟိုတော့ကကျွန်တော်တို့သတင်းတွေထွက်နေတာတန်လင်းမြကန်းကိုလမ်းဖောက်မယ် SSC တပ်ဖြတ်ပေးရမယ်သို့မဟုတ်မန်ရှူးနဲ့မိုင်းတော်လိုက်တောင်ပဲချမ်းပေါ့တန်လင်းမြပဲချမ်း SSC တပ်ဖြတ်ရမယ်အစိုးရဖိအားပေးတယ် SSC ကဖယ်မပေးနိုင်ဘူးအဲ့ဒီအမျိုးပြဿနာတွေရှိနေသေးရတော့ကျွန်တော်ကအပြစ်ခတ်ရစီဖြစ်နိုင်မှာမဟုတ်ဘူးအပြစ်ခတ်ရစီဖြစ်ဖို့ဆိုရင်တဖွဲ့ချင်းနဲ့ဘယ်လိုထုတ်ပြီးတော့သူ့တပ်ဖွဲ့ရှိတဲ့နေရာတွေကိုကျွန်တော်94မတိုင်ခင်အချိန်လေးမျိုးပြန်ထန်နေနိုင်မယ်ဆိုရင်တော့ဖြစ်နိုင်တယ်လို့ထင်ပါတယ်ခင်ဗ
ျဆိုတော့အဲ့ဒီအပြစ်ခတ်ရစီနဲ့ပတ်သက်လို့ဥပမာဖြင့်ကချင်းလိုကိစ္စမျိုးဆိုကြပါစို့ဗျာစီးပွားရေးအဖြစ်အင်တန်တက်မက်ဆာကောင်းတဲ့မဲလုံးတွေရှိတယ်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့တချို့ကလည်းသုံးသက်တယ်သူတို့ကလည်း vested interest စီးပွားရေးအချင်းဒီပါနှစ်ဖက်လုံးရဲ့အကျိုးစီးပွားရှိနေတယ်အရသာစကားနဲ့ပြောရင်စကွက်လူတွေပေါ့ဗျာအဲ့လိုကိစ္စမျိုးတွေလည်းရှိနေတယ်လို့သုံးသက်ကြပါတယ်တချို့ပြောကြတာပေါ့လေအဲ့ဒါကဘလောက်မှန်ကန်ပါလဲဘလောက်အရေးကြီးပါလဲဒီကိစ္စကအပြစ်ခတ်ရစေးရဖို့အတွက
်အပြစ်ခတ်ရစေးရဖို့အတွက်အရေးကြီးတော့တိုင်းရင်းသားတွေရဲ့ခွင့်ရေးပြဿနာအခြေခံလို့ထင်တယ်ဗျာအခုအားလုံးကပြောနေကြတာတော့ဒီခုနကတရားစတာခွေးရင်းနဲ့ပတ်သက်တာထိရောက်တယ်တရားစတာခွေးရင်းကိုညှိနှိုင်းလိုက်အဆင်ပြေပဲလို့ထင်တယ်ကျွန်တော်ကလို့မထင်ဘူးညကျွန်တော်တို့ KIA သဘုံထားလို့ကဖတ်တတ်ဆိုတာမရှိဘူးညနော်အဲ့တော့အေးရခိုင်မှာလည်းရခိုင်သဘုံနေထားလို့ကကန်းတော်တို့ဒီကြောက်ပြူ SCS ဆိုတာမရှိပါဘူးဆိုတော့တဲမားရရဲ့သူ့ရဲ့အခြေခံဖရမူနဲ့ရပိုင်ခွင့်နဲ့တိုက်ပွဲဝင်တဲ့အခြေခံပြဿနာကိုမဖြစ်ရှင်းဘူးအဓိကပြဿနာပဲအခုကျွန်တော်တို့တရားစာရပြဿနာဒုတိယပြဿနာပဲဖြစ်တယ်။ဥမာ KNU မှာအခုထူးကြီးရေကာတာတို့ဘာလို့ညာတို့ဒီစဉ်းနေရအခုမှပေါ်လာတာ။ KNU စပေါ်လို့ကအဲ့ဒါရင်ဘာမှမရှိဘူးဗျ။ကျွန်တော်တို့အခြေခံဖြေရှင်းရမှာတန်းသားရဲ့အခြေခံမူအခြေခံဒီဖယ်ရယ်နဲ့ပတ်သက်တဲ့ခွေးပြဿနာကိုရေဖြေရှင်းရမှာဖြစ်တယ်လို့ပဲကျွန်တော်ယုံနေမှာ
။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်နောက်တစ်ခုမေးချင်တာဆိုတော့ KNU ကိစ္စကိုဥမမောင်ဆိုပြောတော့ KNU တွေကတော့ကျွန်တော်တို့ကြားသလောက်ကတော့ KNU နဲ့မြန်မာနိုင်ငံငင်းချမ်းရေးဆောင်ရွက်တဲ့အစိုးရဘက်အနာပိုင်တွေဘက်နဲ့အတော်လေးအလွန်သင့်တယ်။ KNU ခေါင်းဆောင်နဲ့တက်မတော်အကြီးအကဲဆွေနဲ့တော်တော်ကိုရင်းနှီးနှီးချစ်ချစ်ခင်ခင်ရှိရတဲ့ဆိုပြီးတော့သတင်းတွေထဲမှာလည်းတွေ့ရပါတယ်။ဒါပေမဲ့ ပြည်သူတွေကတော့အဲ့ဒီသဘောတူညီချက်ပေါ်မှာအပြည့်ဝအကျိုးရှိကြပါရဲ့လား။ဘာကြောင့်လဲဆိုတော့တလောတုန်းကပဲအမေရိကန်ပြည်ထောင်စုမှာရှိနေတဲ့ကရင်တိုင်းသားတွေကသူတို့တိုင်းသားတွေအခွင့်အရေးချိုးနှိမ်ခံရတဲ့အတွက်ဆိုပြီးဆန္ဒပြတာတွေးရပါတယ်။ဥပမာဆိုဘယ်လိုသုံးသပ်လို့ပါလဲဒီခေတ်ကြောက
်။ကရင်ယူနစ်အစီအစဉ်မပြည့်ဘူးဆိုတော့ကျွန်တော်အမျိုးသားညီနာခံအဘာသဘောတူညီရရဆိုတာမသိပါရဲခင်ဗျာ။အဲ့တော့ဒုတိယကျင်းညီနာခံမှာသဘောတူညီချက်မှာလဲကျွန်တော်တို့ကသာအပြေဝသဘောတူရဲ့မတူဘူးဆိုရဲအမြင်ပွားမှုတွေအများကြီးရှိပါတယ်။အဲ့တော့တန်းတန်းလေးနဲ့ကြိမ်ဖွဲ့တဲ့မှာ KNU ဒီအစိုးရနဲ့လွှမ်းနေဆုံးလို့ပြောတာကတော့သူ့ခြေတင်ဆိုင်ပါနေတယ်။ KNU ဟာဦးကလောလောဆယ်ကိုအဖွဲ့၄၅ဖွဲ့ကွဲနေတာ။တန်းတဲ့အဖွဲ့လေးတွေအတွက်တော့အများကြီးကွဲနေတာကိုသူ့ခြေနဲ့သူလုံနေရလို့မြင်ပါတယ်။အဲ့ဒါကသဘောတူညီချက်ရတယ်လို့ကျွန်တော်ကတွက်လို့မရပါဘူး
။ဟုတ်ကဲ့နောက်တစ်ခုကဒီကျွန်တော်တို့ကအခုပြည်တွင်းကိုပြောနေတယ်မြန်မာနိုင်ငံငင်းငင်းရေးမှာအထူးသဖြင့်နေဆက်ဒေတာကအဖွဲ့အစည်းတွေနဲ့ပြန်လည်စစ်မြတ်မှုရရှိရေးမှာပြည်ပရဲ့လွှတ်မှုမှုအထူးသဖြင့်တရုတ်ရဲ့ဩဇာလဲအရေးကြီးတယ်ဆိုတာလူတိုင်းကပြောကြပါတယ်အထူးသဖြင့်အခုနောက်ပိုင်းမှာဆိုရင်ဝါဥဆောင်တဲ့အဖွဲ့ကိုကန်လည်းပါတယ်အဲ့ဒီအဖွဲ့တွေကိုတရုတ်ကအဖွဲ့အစည်းတစ်ခုဖွဲ့စည်းပေးတယ်ပေါ့လေတရုတ်ရဲ့ထောက်ခံအပိပိနဲ့ဖွဲ့စည်းတယ်ဆိုတော့ဒီအဖွဲ့ကတင်လာတဲ့ငင်းငင်းရေးဟာ NCA လမ်းကြောင်းမဟုတ်ဘဲနဲ့သူတို့စီကြားလမ်းစဉ်တစ်ခုတင်မဲ့ပါညာလုတ်လာတယ်ဆိုတော့အဲ့ဒီဟာဝင်နေမီဒီယာရှိလို့ထင်ပါတယ်တရုတ်ကထိုးပစ်လာတဲ့လမ်းစဉ်သစ်ဟာမြန်မာနိုင်ငံငင်းငင်းရေးအဆင်ပြေဖို့နှိစက်သွားစေသလားသို့မဟုတ်ပို့ပြီးတော့လမ်းမစရာပို့ပြီးမျက်စိချုပ်စရာဖြစ်လာသလားဥပမာဆိုဘယ်လိုမြင်ပါလဲ
ဒါကတော့တရုတ်ကဖန်ပြီးလာလို့ကျွန်တော်မမြင်ဘူးခင်ဗျတကယ်တမ်း2016ခုနှစ်အကုန်ပိုင်းထိတရုတ်တန်တမန်ဆွန်ဘောရှန်ကိုလည်းဝါပါဝင်အဖွဲ့အစည်း NC ထိုးပါ NC ထိုးပါဆိုလိုက်ပြောနေတာဖြစ်ပါတယ်နော်အဲ့ဒီအချိန်မှာတော်တော်ကစီးရပြားပြားရှိတယ်အဲ့ဒီအချိန်ပေါ်မှာသူတို့နိုင်ငံရေးရသူတို့ပေါင်းစည်းလာပဲဖြစ်တယ်ကျွန်တော်ကတော့မြောက်ပိုင်းတပ်ပေါင်းစုကြီးတရုတ်ကဖန်တီးလာလို့ပေါ်လာတဲ့အဖွဲ့ဖြစ်တယ်လို့တော့ကျွန်တော်တော့မမြင်ဘူးခင်ဗျနိုင်ငံရေးလုံငန်းစင်မှာနိုင်ငံရေးဆူနေလာတယ်စီးရပြားပြားတာတွေအောက်မှာပေါ်လာတာလို့ကျွန်တော်မြင်ပါတယ
်ဒါပေမဲ့အဲ့ဒီလိုတရုတ်က NCU ထိုးပါလို့ဖီအပီရဒါနဲ့ NC မထိုးဖြစ်တာကြတော့ခင်ဗျာတရုတ်ဒီခါတည်းဆက်ပြီးတော့သူတို့တွန်းမပြေးနိုင်ဘူးလားတဲ့ကိစ္စကို
တရုတ်အဲ့ဒါတော့ကျန်တဲ့အပြင်းအလူရင်ပြင်နာနဲ့ကျွန်တော်တို့လက်တွေ့တွေ့ရတာတော့မတူဘူးဗျနေဆက်မှာရှိတဲ့လူတွေကတရုတ်ဩဇာခံလို့အများတော့မြင်ကြတယ်ဒါပေမဲ့နေဆက်မှာရှိတဲ့တန်ဆန်းလက်နက်ကင်တွေအဖွဲ့တွေကသူတို့ရဲ့ရည်ရွယ်မှုတွေတရုတ်နဲ့ဆက်ဆံတာရှိပေမဲ့သူတို့ကျိုးစီဝါသူတို့လူမျိုးသူတို့အဖွဲ့အစည်းကျိုးစီဝါနဲ့ပဲသူတို့တိကျရက်တည်တာဖြစ်တယ်။အဲ့တော့တရုတ်နဲ့နေဆက်မှရှိတယ်တရုတ်နဲ့သက်ဆိုင်ရေးကောင်းမှုရှိတယ်တရုတ်စကားပြောတော့နားထောင်တာမဟုတ်ဘူး။အဲ့တော့ဒီအခြေခံပေါ်မှာကျွန်တော်တို့ကဒါဒီလူတွေကတရုတ်ဩဇာခံသက်သက်တရုတ်ပြောရင်နားထောင်တာလို့မြင်မယ်ဆိုရင်ကျွန်တော်ဘာယွက်ကနာဖြစ်ရှင်းလို့မရဘူးခင
်ဗျ။ဟုတ်ကဲ့အဲ့လိုအခုထိနှစ်ပေါင်းအတွန်းရှည်ကြာလာတယ်လည်းပဲအဲ့ဒီရောက်လို့ပဲလူတွေကသုံးသပ်ကြတယ်ပဲခင်ဗျာ။တကယ်တမ်းသာတရုတ်ဩဇာကမဟုတ်ဖ ೇನೆ တိုင်းရင်းသားတွေရဲ့ဆန္ဒအတိုင်းသာဖြစ်ကြစမ်းဆိုရင်ညဉ့်ဉန်းရခဲ့တာလည်းကြာပြီလို့လူတွေကသုံးသပ်ကြပါတယ်။တကယ်တမ်းဘာကပတ်တော်မှာပဲ
ဟုတ်ကဲ့။ခိုင်းနေဇက်မှာရှိတဲ့ RCS ရဲ့မွန်ပြည်စစ်ပါတီ KN ပြည်စစ်ပါတီ KN ဖွဲ့စည်းရတရုတ်ဩဇာကမဟုတ်ရင်အဲ့ဒါနဲ့ပတ်သက်တော့သူတို့ဘလို့ပြန်ပြောကြမယ်ခင်ဗျ။အဲ့တော့သူကတိုင်းရင်းသားလက်နက်ကင်တွေကိုသူတို့တိုင်းရင်းသားအကျိုးစီးပွားနဲ့တိုက်တာမဟုတ်ဘူး။တော့တိုင်းတမားပြောဩဇာခံဒီလိုပဲကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တိုင်းရင်းသားပြည်ထနာကိုဖြည့်ရှင်းနိုင်မလားဆိုတော့ကျွန်တော်စဉ်းစားဖို့လိုပါတယ်။
ဟုတ်ကဲ့တရုတ်ဩဇာခံဆက်ဆက်ကြည့်ပြီးတော့မဟုတ်ဘူးတိုင်းရင်းသားအကျိုးစီးပွားပေါ့ဒီဘောမှာတရုတ်ကနေပြီးတော့ဩဇာလွှတ်မှုပြီးတော့သူရဲ့အကျိုးစီးပွားတဲ့သူထက်တွက်တယ်ဆိုရယ်သုံးသပ်ကြလို့ပ
ါတရုတ်ကတော့တကယ်တမ်းပြောရင်တော့နေဆက်အလွန်တည်ရင်အေးချမ်းကျင်တာဗျတရုတ်ရဲ့အကျိုးစီးပွားဆက်ဆက်ကြည့်ရင်ဘာလို့ဆိုတော့တရုတ်ကနေဆက်ကုံစွေရေးကိုလှုပ်ချင်တယ်ဟိုမနေ့ကဖြစ်တဲ့ဟာမျိုးဆိုရင်သူတည်းလည်းထိခိုက်မှုရှိတယ်အဲ့တော့တရုတ်ဟုတ်ပြောလို့ဆိုတော့နယ်ဆက်တည်ငြိမ်ရေးကြမ်းရေးကတော်တော်အရေးကြီးတယ်။ဒါပေမဲ့လက်တွေ့မှာအဲ့လိုဖြစ်မလာဘူး။ပြီးတော့နယ်ဆက်မှာရှိတဲ့အဖွဲ့အစည်းကသူအဝင်ပေးလို့မရဘူး။အဲ့ဒါတော့မှန်တယ်ဗျ။ခင်ဗျဘယ်ဖို့လဲဒီတရုတ်တိုင်းမင်းပေးလို့ရတဲ့နယ်ဆက်ကအဖွဲ့ကျွန်တော်တစ်ဖွဲ့မှတော့မတွေ့ဘူးသေးဘူးဗျ
။ကိုကန်းတို့ပါတော့ခင်ဗျာ
။မရဘူးခင်ဗျာ။ရတယ်ဆိုလို့ရှိရင်ဒီလိုဖြစ်မလာဘူး
။ကျွန်တော်နောက်ထပ်စီမဆက်မရင်တော့ဥပမာဆိုအဲ့တရုတ်ဟာမြန်မာပြည်ထဲမှာစီးပွားရေးရင်းနှီးမြှုပ်နှံမှုတွေလုပ်နေတာဟာငြင်းငြင်းရင်မရနိုင်လို့သူဆက်မလုပ်နိုင်ပဲရထားရမှာရှိပါလားခင်ဗျာ။
ရောလို့ဆရာတော့သူကတော့အဲ့လိုတော့မရှိဘူးဗျာ။သူစီဝါရေးအချိုးစီဝါရေးဖြစ်အောင်အလုံးကြီးလုပ်မယ်ဆိုတဲ့သဘောအမျိုးကျွန်တော်တွေ့ရတယ်။ဆိုတော့ဒီအစိုးရနဲ့လည်းသူ့အချိုးစီဝါတဲ့အစိုးရလည်းကြိုးရှိတိုင်းသားတွေလည်းအချိုးရှိတဲ့အခြေအနေမျိုးဖန်တီးဖို့သူကြိုးစားနေတယ်လို့မြင်ပါတယ
်။ဟုတ်ကဲ့ကျွန်တော်နောက်ဆုံးမိရတဲ့မိကွန်ပထမဆုံးမိခဲ့တဲ့မိကွန်ပါပဲ။ငင်းငန်းရေးအပြည့်အဝမဟုတ်သည့်တိုင်းအောင် အပြစ်ခတ်ရစရေးတနိုင်ငံလုံးမှာသဏ္ဍာန်ဆိတ်ပြီးတော့တိုင်းရင်းသားတွေလည်းပဲပျော်ပျော်ရွှင်ရွှင်သူတို့တွေသာဖွံ့ဖြိုးရေးအတွက်ဆောင်ရွက်နိုင်မဲ့အလားအလာကိုဘယ်အချိန်နောက်မှဖြစ်နိုင်မယ်လို့မြင်ပါလဲမြင်တော့မြင်ပါရလား
ကျွန်တော်ကတော့လောလောဆယ်တော့မမြင်ဘူးဗျာလောလောဆယ်ကတော့နှစ်ဖက်စလုံးကစဉ်းစားမှုတွေမပြောင်းကြဘူးကိုယ်ရင်နှံ့ချက်အောင်မြင်အောင်ကိုယ်ရင်ကတည်ဆောက်ရမယ်လို့တမရဘက်ကရောတိုင်းလားလက်နက်ကတော့ယုံကြည်နေပြီဒီဟာဖြစ်လာဖို့တော်တော်ခင်းရပါတယ်အဲ့တော့ဒီ clash တွေကိုတော့ကျွန်တော်တို့လောလောဆယ်မှာရှောင်လဲဖို့တော့ခက်မယ်လို့ထင်ပါတယ်